ရှိတောင်အာရှအာဆီယံအသင်းထူထောင်ခဲ့တဲ့နှစ်90ပြည့်ထိမ့်မှတ်ခန္ဓာကိုဒီနေ့အလဲကျဥက္ကဋ္ဌနိုင်ငံဖြစ်တဲ့ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာမနေ့မနေ့ပိုင်းကကျင်းပခဲ့ပါတယ်။အာဆီယံရဲ့ရွှေထုခန္ဓာမှာဖွဲ့ဝင်ဆယ်နိုင်ငံရဲ့ခေါင်းဆောင်တီးတီးကဗီဒီယိုသွင်လာပြီးပခဲ့ကြတဲ့အထဲမြန်မာသမ္မတဦးထင်ကျော်ကလည်းအခုလိုပြောကြားခဲ့ပါတယ်
။ပြီးခဲ့တဲ့နှစ်ပေါင်း90ရဲ့အတွေ့အကြုံတွေအပေါ်အခြေခံပြီးတိုးတက်ပြောင်းလဲနေတဲ့ကမ္ဘာအခြေအနေများကြားမှာအာဆီယံဖွဲ့ကြီးကိုရှင်သန်ထက်မြက်တဲ့အဖွဲ့အစည်းကြီးအဖြစ်ရည်တည်သွားနိုင်ဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်ပါတယ်။အာဆီယံပြည်သူများအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေ။မင်္ဂလာပါအာဆီယံ
။ပြီးခဲ့တဲ့ရက်နိုင်ငံတွင်းကကျင်းပခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများညီလာခံပြီးဆုံးမွေးထိမ့်မှတ်ခန္ဓာဖြစ်ရွှေထုခန္ဓာကိုကျင်းပခဲ့တဲ့အခါအခမ်းအနားဖြစ်တဲ့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးအလန်ပီတာခေတာနိုကအဖွဲ့မင်ကွန်ပြောပါတယ်။အာဆီယံအသင်းအနေနဲ့သဘောတူညီမှုရဖို့ညှိနှိုင်းရခက်ခဲလာပေမဲ့နိုင်ငံသားရေးဝန်ကြီးတွေအနေနဲ့အာဆီယံရဲ့အလဲလက်လမ်းစဉ်အကြောင်းထုတ်ဖော်ပြောဆိုရခဲ့ကြပြီးနိုင်ငံရဲ့အကျိုးစီးပွားထက်ဒေတာတွင်းအကျိုးစီးပွားကိုဦးစားပေးနိုင်ခဲ့တဲ့အကြောင်းထက်သွင်းပြောဆိုခဲ့ပါတယ်။အခမ်းအနားမှာအဓိကမင်းကွန်းပြောကြားခဲ့သူဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးကလည်းနောက်နှစ်ပေါင်း90အတွက်အာဆီယံဒေတာတွင်းရှိပြည်သူအလုံးဖွံ့ဖြိုးတိုးတက်ရေးကိုလှုပ်ဆောင်ဖို့တာဝန်ရှိတဲ့အကြောင်းထက်သွင်းပြောကြားပါတယ်။အာဆီယံအသင်းကိုထိုင်းနိုင်ငံဘန်ကောက်မြို့မှာ1969ခုနှစ်ဩဂုတ်လ10ရက်နေ့ကအင်ဒိုနီးရှား၊မလေးရှားဖိလစ်ပိုင်နဲ့စင်ကာပူနိုင်ငံတို့ကဘန်ကောက်ကျင်းပစာတမ်းကိုလက်မှတ်ရေးထိုးပြီးထူထောင်ခဲ့ကြတာပါလော့ဆယ်အာဆီယံအသင်းမှာအဖွဲ့ဝင်ဆယ်နိုင်ငံရှိလာနေပြီးအင်ဒိုနီးရှားမလေးရှားဖိလစ်ပိုင်စင်ကာပူထိုင်းဘရူနိုင်းကမ္ဘောဒီးယားလာအိုမြန်မာနဲ့ဗီယက်နမ်နိုင်ငံတို့ဖြစ်ကြပါတယ်